လက်ရှိအာဏာရ NND အစိုးရအနေနဲ့အစိုးရကိုကိုကျိုးအတွက်အသုံးချဖို့ရည်ရွယ်ပြီးရေတို့အတွက်ဆောင်ရွက်တာမဟုတ်ဘဲနဲ့နောင်မျိုးဆက်အတွက်လုပ်တာဖြစ်တယ်လို့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောဆိုလိုက်ပါတယ်။အလားတူစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့လည်းဒီအတိုင်းသဘောထားပြီးတော့တခြားနိုင်ငံတွေနဲ့မတူကွဲပြားတဲ့ဖန်တီးမှုတွေနဲ့တိုးတက်အောင်လုပ်တင်ကြောင်းဒီကနေ့ဒီဇင်ဘာလ14ရက်နေ့တောက်ကြနေကနေပြည်တော်မှာကျင်းပတဲ့လူငယ်စွန့်ဦးတီထွင်လုပ်ငန်းရှင်များအသင်းတတိယအကြိမ်ထိပ်သီးညီလာခံမှာဒေါက်တာဆန်းစုကြည်ကပြောဆိုသွားတာပါ။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
။နိုင်ငံအရေးလုံတဲ့သူတွေအနေနဲ့ရွေးကောက်ပွဲတက်တန်းတစ်ခုမှာအနိုင်ရဖို့အတွက်ပဲစဉ်းစားတာမျိုးမဟုတ်ပဲနောက်မျိုးဆက်အထိစဉ်းစားပြီးမှရည်ရှိအတွက်လုပ်ကြတာဖြစ်လို့စီးပွားရေးနယ်ပယ်ကသူတွေအနေနဲ့လည်းဒါကိုအတူယူသင့်ကြောင်းလူငယ်စုံဦးတီထွင်လုပ်ငန်းရှင်များအသင်းတက်တရာချိန်မြောက်ထိပ်သီးဆွေးနွေးပွဲမှာနိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ကအခုလိုပြောသွားတာပါ။အဲ
ကျွန်တော်တို့ဘာပဲလုပ်လို့ပေါ့နော်ရေရှည်ခိုင်မာဖို့ရေရှည်တည်တံ့ခိုင်မြဲဖို့လုပ်ဖို့ဆိုတာဟာအဓိကပါလေရေတို့ကြည့်လို့မဖြစ်ပါဘူးတခဏလေးကောင်းဖို့မဟုတ်ပါဘူးကျမတို့အခုလုပ်နေတဲ့ကိစ္စကတနေ့ကောင်းလို့လည်းမဟုတ်ဘူးတလကောင်းလို့လည်းမဟုတ်ဘူးအဲတနေ့ကောင်းလို့လည်းမဟုတ်ဘူးပြောရမယ်ဆိုလို့ရှိရင်ရွေးကောက်ပွဲတက်တန်းတစ်ခုကောင်းလို့လည်းမဟုတ်ပါဘူးဒါဟာကျမတို့ထပ်တလဲလဲပြောရပါတယ်နိုင်ငံရေးလောကမှာဆိုရင်အဆိုးရှိတဲ့အတိုင်းပဲတကယ်နိုင်ငံရေးလှုပ်ရှားတဲ့လူတွေကနောက်ရွေးကောက်ပွဲအတွက်ပဲစဉ်းစားရပါတော့။ဒါပေမဲ့နိုင်ငံအရေးလုပ်တဲ့လူတွေကနောက်မျိုးဆက်အတွက်စဉ်းစားရတယ်ဆိုတော့အဲ့ဒီဟာကိုကျမတို့စီးပွားရေးလုပ်ငန်းရှင်များလည်းဒီတိုင်းပဲစိတ်ထဲမှာထားစီချင်ပါတယ်။ကိုအတွက်ပဲကိုလုပ်နေတာလား။ကိုနိုင်ငံအတွက်လုပ်နေတာလား။ကိုအောင်မြင်မှုတစ်ခုအတွက်ပဲလုပ်နေတာလား။နိုင်ငံအောင်မြင်မှုအတွက်လုပ်နေတာလားဆိုတော့အဲ့ဒီဟာကိုစဉ်းစားပြီးတော့ဒီဟာကိုခင်မရှိတဲ့အတွေ့အခေါ်လို့မထင်ပါနဲ့။ခေကိုရှေ့ပြေးတဲ့တွေးခေါ်လို့ကျမတို့ထင်ရှင်ကျင်ပါတယ
်အစိုးရတရရဲ့အောင်မြင်မှုကစီးပွားရေးနဲ့လည်းဆက်ဆက်နေလို့အတူပူးပေါင်းလုပ်ကိုင်ကြဖို့လည်းသူကပြောသွားပါတယ်နှစ်ပေါင်းများစွာနောက်ကျကြံခဲ့ပညာရေးစနစ်ကြောင့်လည်းလက်ရှိမှာမြန်မာနိုင်ငံသားတွေအနေနဲ့နေရာတိုင်းမှာပူးပေါင်းဆောင်ရွက်လုပ်ကိုင်တက်တာအားနဲ့နေပြီးတခြားသူရဲ့စီးပွားရေးအောင်မြင်ဖို့ကိုလည်းစဉ်းစားပေးတဲ့ကြောင်းဒေါအောင်ဆန်းစုကြည်ကပြောသွားပါဗျ။
ပြီးတော့ကျမတို့ရဲ့ငွေလုံငန်းရှင်များကိုကျမတို့နိုင်ငံကိုမတူတဲ့ပုံစံနဲ့ဖွံ့ဖြိုးပြုတ်တဲ့ပုံကိုစဉ်းစားနေတယ်။တခြားနိုင်ငံတွေနဲ့မတူတော့ကျမတို့နိုင်ငံကိုတကယ်ကိုကိုအားကိုးနိုင်တဲ့နိုင်ငံတစ်ခုဖြစ်စေချင်တယ်ကျမတို့လွတ်လပ်ရေးရဖို့ကြိုးစားပြောပန်းရင်ခါလုံးဝဆိုလို့ရှိရင်လွတ်လပ်ရေးဖွဲ့ကမိနာတွေးကြော်တာကိုယ့်ရဲ့ကံကြမ္မာကိုဖန်တီးနိုင်အောင်ကိုယ့်ရဲ့ကံကြမ္မာကိုဖန်တီးနိုင်ဖို့ဆိုတာဟာနိုင်ငံရေးတစ်ခုနဲ့ပဲမဖြစ်ပါဘူးစီးပွားရေးနဲ့အရေးကြီးပါတယ်စီးပွားရေးတောင့်တင်းမှလည်းကိုယ့်ရဲ့ကံကြမ္မာကိုလက်ထက်မှစိုးစိမ်မြန်မြန်ဆုပ်ကန်ထားမှာပါအဲ့တော့အဲ့ဒီဟာအတွက်ကိုကျမတို့ရဲ့လူငယ်လူမန်းရှင်များကပံ့ပိုးပေးဖို့
မြန်မာနိုင်ငံလူငယ်စုံတီထွင်လုပ်ငန်းရှင်များအသင်းထိပ်သီးညီလာခံကိုကျင်းပရတာကလူငယ်စီးပွားရေးနယ်ပယ်မှာဖန်တီးမှုအသက်ဆန်းနေတဲ့အောင်မြင်လာပြီးနိုင်ငံရဲ့စီးပွားရေးအနာဂတ်မှာတိုးတက်လာဖို့ပံ့ပိုးပေးခြင်းနဲ့ရည်ရွယ်ချက်နဲ့ဖြစ်တယ်လို့ပြောပါရယ်ဒီနေ့ပွဲမှာစုံတီထွင်စုပွေးပွဲတွေနဲ့သူတို့ဖန်တီးထားတဲ့ထုတ်ကုန်ပစ္စည်းတွေကိုလည်းပြသခဲ့ကြပါရယ်